အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲတွေချုပ်ငြိမ်းရေးအတွက်ဖြေရှားဖို့အမေရိကန်နဲ့ပါကစ္စတန်နှစ်နိုင်ငံအနီးကပ်လက်တွဲလှုပ်ဆောင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အီမရာခန်နဲ့တနင်္လာနေ့ကသမ္မတအိမ်ဖြူမှာတွေ့ဆုံပွဲပြီးပြောကြားခဲ့ပါတယ်။အပြည့်အစုံကိုဒေါ်ကမြူသက်ကပြောပြပေးမှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဟာတနင်္လာနေ့ကပရမဆုံးအချိန်ဖြစ်နဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံပွဲမှာအာဖဂန်နစ္စတန်အရေးနဲ့အိန္ဒိယအရေးကိုဦးစားပေးပြီးဆွေးနွေးခဲ့ကြတာပါ။တာလီဘန်တွေကြောင့်မတည်မငြိမ်ဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေကိုရှော့ချနေတယ်လို့အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အိန္ဒိယချင်းပါကစ္စတန်နဲ့အနီးကပ်လက်တွဲဆောင်ရွက်နေတယ်လို့သမ္မတထရမ့်ကအိမ်ဖြူရဲ့ Oval ရုံးခန်းမှာသတင်းတောက်တွေကိုပြောပါတယ်
။ Reduced our number of troops there by quite a bit.We are continuing to reduce troops in Afghanistan while working with Pakistan.
Afghanistan မှာရှိတဲ့ American တပ်တွေကိုရှော့ချခဲ့ပါတယ်။ဆက်ပြီးတော့လည်းရှော့ချဖို့လုပ်နေပါတယ်။ Taliban တွေနဲ့သဘောတူညီချက်ရနိုင်ဖို့ကျွန်တော်တို့က Pakistan နဲ့ရောအခြားအဖွဲ့တွေနဲ့ပါလက်တွဲပြီးလှုပ်ဆောင်နေပါတယ်။ဘာဖြစ်လာမလဲဆိုတာစောင့်ကြည့်ရမှာပါ။
Afghanistan နိုင်ငံငြိမ်းချမ်းရေးဟာ Pakistan နိုင်ငံအတွက်တိတ်ကိုအရေးပါနေတယ်လို့ဝန်ကြီးချုပ်ခမ်ကပြောပါတယ်။တကယ်တော့ Afghanistan နဲ့ Pakistan တို့ကြားမှာမိုင်1500လောက်ရှိတဲ့နယ်နိမိတ်နဲ့ခြားထားတာဖြစ်ပြီးအဲ့ဒီနယ်စပ်ဒေတာတစ်လျှောက်မှာအကြမ်းဖက်စစ်ပွဲကိုနှစ်ပေါင်း15နှစ်လောက်ဆင်နွှဲနေရတဲ့အတွက်ပါကစ္စတန်နိုင်ငံသား9000လောက်တေဆုံးခဲ့ရတယ်လို့နိုင်ငံစီးပွားရေးကလည်းဒေါ်လာဘီလျံ150ကျော်လောက်ဆုံးပါခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးကိုတခြားသူတွေထက်ပါကစ္စတန်ကအလိုလားဆုံးဖြစ်နေပြီးအမေရိကန်ရဲ့အခုလိုလှုပ်ဆောင်မှုကြောင့်အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်သဘောတူညီချက်ရဖို့နှိစက်နေပြီလို့ဝန်ကြီးချုပ်ခမ်ကပြောပါတယ
် You see this is the closest we've been to a peace deal in Afghanistan and there is no military solution in Afghanistan there is no military solution because as the president says if you go all out military there will be millions
Afghanistan မှာငြိမ်းချမ်းရေးသဘောတူညီချက်ရဖို့အတော့ကိုနှိစက်နေပြီဆိုတာတွေ့ရမှာပါအာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်စီးရဲနဲ့အပြေရှာဖို့မလိုပါဘူး။အားကြောင့်လဲဆိုတော့သမ္မတထရမ့်ပြောသလိုပါပဲ။စီးရဲနဲ့ဖြေရှင်းရင်တန်းနဲ့ချီပြီးတည်ကြည်ကြရမှာဖြစ်ပါတယ်။ဒါကြောင့်အဖြေကတခုပဲရှိပါတယ်။လာမယ့်ရက်တွေအတွင်းအာဖဂန်နစ္စတန်အစိုးရနဲ့စကားပြောဖို့တာလီဘန်တွေကိုကျွန်တော်တို့တိုက်တွန်းနိုင်လိမ့်မယ်လို့မျှော်လင့်ထားတာဖြစ်ပြီးအဲဒီကနေနိုင်ငံရေးအရာအဖြေထုတ်လာနိုင်မှာဖြစ်တဲ့အတွက်ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တိတ်နီးနေတဲ့အကြောင်းကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံဟာအိန္ဒိယအာဖဂန်နစ္စတန်တည်ငြိမ်ရေးအပြင်နောက်ထပ်အိန္ဒိယတနိုင်ငံဖြစ်တဲ့အိန္ဒိယနဲ့ကက်ရှမီးယားဒေသမှာပဋိပက္ခတွေဖြစ်နေတာပါ။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာအိန္ဒိယနဲ့ပါကစ္စတန်အရေးကိုပါဆွေးနွေးခဲ့ကြတာဖြစ်ပြီးပါကစ္စတန်ဘက်ကအိန္ဒိယနဲ့ဆွေးနွေးပွဲတွေစတင်ခြင်းပေမဲ့ခက်ခဲနေကြောင်းနဲ့နှစ်နိုင်ငံကြားပြည်လည်စည်းဖို့အတွက်သမ္မတထရမ့်ကပါဝင်ကူညီပေးနိုင်တယ်လို့မျှော်လင့်ကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်။သမ္မတထရမ့်ကလည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လုံးခဲ့တဲ့တရင်နှစ်ပတ်လောက်ကပဲစကားပြောခဲ့ရကြောင်းနဲ့ကက်ရှမီးယားအရေးသမ္မတထရမ့်ကဂျာဝင်ဆောင်ရွက်ပေးနိုင်မလားလို့သူ့ကိုမေးခဲ့ကြောင်းလည်းပြောပါတယ်။ဒီကက်ရှမီးယားပြည်ထနာဟာနှစ်ပေါင်း80ကျော်လာပြီဖြစ်ပြီးအခုဒီမပြေလည်နိုင်သေးတဲ့အတွက်သူတို့နှစ်ဖက်စလုံးကအကူအညီတောင်းရင်လိုလိုလားလားလှုပ်ဆောင်ပေးပါမယ်လို့သမ္မတထရမ့်ကပြောပါတယ်။
I think they'd like to see it resolved and I think you'd like to see it resolved and if I can help I would love to be a mediator.
ဒီပြဿနာပြည်လည်လာတာကိုအိန္ဒိယကမြင်နေတယ်လို့ပါကစ္စတန်ဘက်ကလည်းမြင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်နှစ်ဖက်ကြားမှာဂျာဝင်ဖြန့်ဖြေးပေးမဲ့သူအဖြစ်နဲ့ကျွန်တော်အကူအညီပေးနိုင်ပါတယ်
။ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့ကြားမကြခင်လတွေအတွင်းဆက်ဆံရေးကမပြေမလည်ဖြစ်နေတာကြောင့်အခုဝန်ကြီးချုပ်ခမ်းမြတ်သမ္မတထရမ့်နဲ့တွေ့ဆုံမှုကနေအခြေအနေပြန်ကောင်းလာဖို့အတွက်ပါကစ္စတန်အရာရှိတွေကမျှော်လင့်နေကြတာဖြစ်ပါတယ်။